ကလည်းပြည်သူ့တော်အစည်းအဝေးမှာရှင်ပြည်သားအမတ်ဦးညံလင်းကစာသင်ကျောင်းတွေမှာကျောင်းသားတွေပါဝင်တဲ့အဖွဲ့အစည်းတွေကိုဒီမိုကရေစီနှီးကြကြရွေးချယ်ဖွဲ့စည်းတာဝန်ပေးတဲ့စနစ်တကျဖော်ဆောင်ပေးဖို့ဆိုတဲ့အဆိုတရတင်ပါတယ်အဆိုကိုရှေ့ကူအမတ်ဦးဇာနီမင်းကထောက်ခံပြီးလွတ်တော်ကလည်းလက်ခံဆွေးနွေးဖို့သဘောတူတဲ့အတွက်လာမယ့်ရက်တွေအတွင်းအဲ့ဒီအဆိုကိုပြည်သူ့တော်မှာလက်ခံဆွ 对进东西一下，代币对照顾业绩嘛，批发的。啥子鸟的嘛？江南的八位的真破的，不如破个家子嘞，不如大湾的别个家子嘞。那些 democracy federation 的概念哦，现在不如高铁破掉的来说了，你来点别做吧没？
五年龄顶端个嘞，是啊，别说看着苦了批发嘞。奈安诺牛仔的六年年啊 ，democracy 立正高年开年刷亚细斯人呢，高阳年呐，扎瑞达不送朋友多得些人，奈安诺伊切干呢，新年比伢伊招伢人，切干顶破伢等买破资源，顶破来，等故事来伢，讲故事来伢嘛的，讲讲事体 ，democracy 你家新鲜越缺破资源，果然把我上月底新年的一个，那汤那水，那汤那水。ဒီပညာသင်နှင်းမှစ၍အကောင့်ထဲပေါ်စီမံဆောင်ရွက်ပေးရန်နိုင်ငံတော်အစိုးရအားတိုက်တွန်းကြောင်းဆိုပြီးဖြစ်ပါတယ်အစိုးရနဲ့ပတ်သက်လို့သူဆက်ပြီးရှင်းပြတာကမြန်မာနိုင်ငံမှာဖွံ့ဖြိုးတိုးတက်နေတဲ့ဒီမိုကရေစီစနစ်ဟာ1962ခုနှစ်ကစပြတ်သုံးခဲ့ရကြောင်းနောက်နှစ်ပေါင်း90ကြာကြာမှတမိုင်းတင်ကန်းစာယူပြီးဒီမိုကရေစီစနစ်နဲ့နိုင်ငံကိုတဖန်ပြန်လည်တည်ဆောက်နေရတဲ့အတွက်စိန်ခေါ်မှုတွေအခက်အခဲတွေကြုံတွေ့နေရလို့နောက်တစ်ချိန်ထပ်ပြီးဒီမိုကရေစီစနစ်ကနေဆန့်ကျင်သွေးပြီးပြောင်းလဲမသွားစေဖို့လိုတဲ့အကြောင်းဒါကြောင့်ဒီမိုကရေစီလေ့ကျင့်ခန်းတွေဆွဲမြဲခိုင်မာအားကောင်းလာအောင်မျိုးဆက်တဲ့လူငယ်တွေကိုပြုစုပျိုးထောင်လေ့ကျင့်ပေးဖို့အထူးလိုအပ်နေတယ်လို့ဆိုပါတယ်။ဒါအပြင်နိုင်ငံတော်ရဲ့အခြေခံနဲ့အစိမ့်ပညာသင်ကျောင်းတွေမှာဝါစိန်နီပြဒါမှမဟုတ်အနောယထာဘရင်နောင်အလောင်းဖျားဗိုတိဇသို့မဟုတ်အောင်ဆန်းစသဖြင့်အသင်းဖွဲ့၄ဖွဲ့ကိုစုဖွဲ့ပြီးအတန်းလိုက်အသင်းဖွဲ့တစ်ဖွဲ့ကိုခေါင်းဆောင်တယောက်စီရွေးချယ်အဲ့ဒီနောက်တကြောင်းလုံးမှရှိတဲ့အတန်းလိုက်အသင်းဖွဲ့ခေါင်းဆောင်တွေဟာကိုယ့်အသင်းဖွဲ့လိုက်စုဝေးပြီးအသင်းဖွဲ့တစ်ဖွဲ့က၃ယောက်စီကိုကျောင်းကောင်စီဝင်တွေဖြစ်ရွေးချယ်အဲ့ဒီကျောင်းကောင်စီဝင်တွေကမှလျှို့ဝှက်မဲနဲ့ဥက္ကဋ္ဌဒုဥက္ကဋ္ဌအတွေ့အမှုဗန္နာရေးမှုတည်င်းနဲ့ပြန်ကြားရေးတာဝန်ခံစသဖြင့်ရွေးချယ်ပြီးကျောင်းရဲ့အရေးကြီးတာဝန်တွေကိုဆောင်ရွက်စေတင်တယ်လို့ဆိုထားပါတယ
်တကယ်တော့ရှေ့ပြည်သားအမတ်ဦးညံ့လင်းပြောတဲ့အခြေခံပညာကျောင်းတွေမှာကျောင်းကောင်စီဆိုတာမျိုးဖွဲ့စည်းရေးဆိုတာဟာအရင်အာဏာရှင်ဦးနေဝင်းလက်ထက်မြန်မာဆိုရှယ်လစ်လမ်းစဉ်ပါတီမဆလာအစိုးရခေတ်ကလေးကရှိခဲ့တာပါအဲ့ဒီခေတ်ကျောင်းကောင်စီဖွဲ့စည်းပုံမှာကျောင်းအုပ်ကြီးကဥက္ကဋ္ဌလုပ်ပြီးကျောင်းဆရာဆရာမတချို့နဲ့ရွေးကောက်ခံကျောင်းသူကျောင်းသားတချို့ပေါင်းဆက်ဖွဲ့စည်းထားတဲ့ဖွဲ့စည်းပုံမျိုးဖြစ်ပါတယ်ကျောင်းကောင်စီလည်းပါဝင်မဲ့အတွင်းမှုတွဲဖက်အတွင်းမှုနဲ့အယောင်ကောင်းဆောင်ကျောင်းသားကိုယ်စားလှယ်တွေရွေးချယ်ရမှာတော့ကျောင်းတစ်ကျောင်းနဲ့တစ်ကျောင်းကျောင်းအုပ်တစ်ယောက်နဲ့တစ်ယောက်မတူညီကြပါဘူးအဲ့ဒီခေတ်တချို့ကျောင်းတွေမှာတကယ်ကိုလျှို့ဝှက်မဲပေးစနစ်နဲ့မဲပေးရွေးချယ်ကြတဲ့ကျောင်းတွေရှိခဲ့တယ်လို့ကျောင်းကိုယ်တိုင်ဓမ္မမဟုတ်ကျောင်းဆရာဆရာမတွေကရွေးချယ်ပေးတဲ့ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းစေတာလည်းရှိပါတယ်။ကျောင်းကောင်စီတွေဟာကျောင်းလိုက်ပြိုင်ပွဲဆိုင်ရာကိစ္စတွေနေသူနေမြတ်ကျင်းပပါဝင်ရမယ့်ကိစ္စလိုမျိုးအသေးဖွဲကိစ္စလေးတွေလောက်ကိုပဲဆောင်ရွက်ခွင့်ရှိတာမျိုးပါ။
လက်ရှိဒီနေ့ခေတ်အခြေခံပညာကျောင်းတွေမှာလည်းကျောင်းကောင်စီတွေဖွဲ့စည်းထားရှိကြပါတယ်။အကြံပြုအားဖြင့်ကျောင်းအုပ်နဲ့ဆရာတယောက်ကဥက္ကဋ္ဌဒုက္ကဋ္ဌအတွေ့အမှုနဲ့တွဲဖက်အတွေ့အမှုအဖြစ်အထက်တန်းကျောင်းသားကိုယ်စားလှယ်2ယောက်အဖွဲ့ဝင်တွေအဖြစ်ဆရာဆရာမ5ယောက်နဲ့ကျောင်းသားကိုယ်စားလှယ်11ယောက်စုစုပေါင်းအယောက်20လောက်နဲ့ဖွဲ့စည်းကြပါတယ်။ဒီကောင်စီတွေကလည်းအသေးဖွဲကိစ္စလေးတွေလောက်ပဲလုပ်ကင်ကြရပြီးများသောအဖြစ်ကျောင်းသားကိုယ်စားလှယ်တွေဟာကျောင်းအုပ်ကြီးပြောသမျှလက်ညှိုးထောင်ခေါင်းညှိလုပ်ကြရတာမျိုးပါကျောင်းသားကိုယ်စားလှယ်ရွေးချယ်မှုတွေကလည်းအရင်ခေတ်တွေတုန်းကတချို့ကျောင်းတွေမှာလို့လွတ်လွတ်လပ်လပ်လျှို့ဝှက်မဲပေးရွေးချယ်တာမျိုးမရှိတော့ပါဘူး။ဆရာဆရာမတွေကပဲသူတို့တင့်တော်တယ်ထင်တဲ့ကျောင်းသားတွေကိုကိုယ်စားလှယ်ဖြစ်ရွေးချယ်ပေးပြီးကျောင်းကောင်စီတွေပါဝင်စေတာမျိုးပါ။ပြောရရင်ကျောင်းသူကျောင်းသားတွေဟာစာတင်ကျောင်းတွေကနေဒီမိုကရေစီအတိအမြင်နဲ့အလေးအကျင့်လုံးဝမရကြတော့ဘူးလို့ပြောနိုင်ပါတယ်။ အခုဦးညံလင်းတင်တဲ့အဆိုမှာတော့နှစ်ပိုင်းပါတာတွေ့ရပါတယ်။တစ်ပိုင်းကတော့ကျောင်းကောင်စီဆိုတာမျိုးကိုကျောင်းသားတွေတတ်တတ်နဲ့ဖွဲ့စည်းလုပ်ကိုင်စေတာဖြစ်ပြီးနောက်တစ်ပိုင်းကတော့ရွေးချယ်မှုတွေကိုဒီမိုကရေစီနည်းကျကျလုပ်ကိုင်ဆောင်ရွက်စေဖို့ပါ။ဒီနေရာမှာကျောင်းသားကိုယ်စားလှယ်ရွေးချယ်မှုကိုတကယ့်ဒီမိုကရေစီနည်းကျလွတ်လွတ်လပ်လပ်နဲ့လျှို့ဝှက်မဲ့ပေးရွေးချယ်စေမယ့်ပုံစံမျိုးကျင့်သုံးဖို့ကတော့အငင်းပွားစရာမရှိပါဘူး။ဒီလိုလှုပ်ခြင်းအပြင်ကျောင်းသားတွေဟာဒီမိုကရေစီဆိုတာကိုနားလည်လာယုံမကကိုယ်တိုင်မဲ့ပေးတာရွေးချယ်ခံတာလှုပ်ခြင်းအပြင်ဒီမိုကရေစီအလေးအထားနဲ့လှုပ်ထုံးလုံနည်းတွေကိုရင်ပါလာစေမှာဖြစ်ပါတယ
်။နောက်တစ်ပိုင်းကတော့ကျောင်းကောင်စီဆိုတာမျိုးကိုကျောင်းသားတွေတသက်နဲ့ဖွဲ့စည်းမလားကျောင်းဦးနဲ့ဆရာတွေပါပူးပေါင်းဖွဲ့စည်းစေမလားဖွဲ့စည်းပြီးရင်ဘလို့တင့်တော်တဲ့တာဝန်တွေကိုဆောင်ရွက်ခွင့်ပေးမလဲစတာတွေကတော့အမတ်တွေကဆင်းနေပညာရေးဝန်ကြီးဌာနဘက်ကလည်းရှင်းလင်းတင်ပြဖို့လိုပါတယ်ကျောင်းတွေမှာကျောင်းသားလူငယ်တွေအကြားဒီမိုကရေစီကိုတန်ဖိုးထားတက်လာအောင်တကယ်တမ်းလည်းကျင့်သုံးတက်လာအောင်ဆိုရင်ဥညက်လေးရဲ့အဆိုကိုထောက်ခံအတည်ပြုသင့်ပါတယ်ဒါဒီမကဖက်ဒရယ်ပြည်တော်စုတည်ဆောက်မယ်ဆိုတာကြောင့်တိုင်းသားအရေးအရာကိစ္စတွေကိုလည်းခုလိုပဲနားလည်ထိတွေ့အလေးအချက်တွေပြုစုပြောထောင်မဲ့စနစ်မျိုးထည့်သွင်းဖို့ကိုလည်းစဉ်းစားသင့်ပါကြောင်းတင်ပြလိုက်ရပါတယ်။